မြန်မာနိုင်ငံမှာလျှက်စစ်ဓာတ်အားမလုံလောက်တဲ့ပြဿနာဟာစီးပွားရေးတိုးတက်ဖို့အဟန့်အတားဖြစ်နေတယ်လို့ကမ္ဘာ့ဘဏ်ကပြောကြားလိုက်ပါတယ်။နိုင်ငံတော်ကလျှက်စစ်မီးလုံးဝမရတာနဲ့ရတချက်မရတချက်ဖြစ်နေတာကနိုင်ငံရဲ့စွန့်ရင်ကဏ္ဍမှာကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေတယ်လို့2019ဇွန်လအတွက်ကမ္ဘာ့ဘဏ်ရဲ့စီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာဖော်ပြထားတာပါ။လျှက်စစ်ဓာတ်အားလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့မြန်မာနိုင်ငံမှာဒီကဏ္ဍအတွက်နှစ်ဆတိုးမြင့်ရင်းနှီးရုံနံဖို့လိုသလိုစီမံကိန်းတွေကိုသုံးစမြန်မြန်အကောင့်ထဲပေါ်တဲ့နယ်လို့အကြံပြုထားပါတယ်။မီတာကားတွေကိုတိုးကောက်ဖို့လိုအပ်တယ်လို့လည်းအကြံပြုပါတယ်။လျှက်စစ်ဓာတ်အားပေးဝေတဲ့ခဏအနေနဲ့လုပ်ငန်းလည်ပတ်ရေးလုံလောက်တဲ့ဝင်ငွေရရှိအောင်ဓာတ်ကတိုးကောက်ဖို့လိုတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ခိုင်မာလာတာကြောင့်ရောလျှက်စစ်ဓာတ်အားသုံးစွဲမှုပိုများလာတာကြောင့်မှလျှက်စစ်ဓာတ်အားလိုအပ်ချက်မြင့်တက်လာတာဖြစ်တယ်လို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။လျှက်စစ်ဓာတ်အားသုံးစွဲမှုဟာ2030ခုနှစ်မတိုင်ခင်မှာပြန်ပြလိုအပ်ချက်နှစ်စဉ်17ရာခိုင်နှုန်းတိုးလိမ့်မယ်လို့လည်းကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့လျှက်စစ်မီးပေးဝေတဲ့ဝန်ဆောင်မှုတိုးတက်ဖို့အတွက်လျှက်စစ်ဓာတ်အားနဲ့ပတ်သက်တဲ့အခြေခံအခက်အခဲတွေကိုဖြေရှင်းဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့2019ဇွန်လအတွက်စီးပွားရေးစောင့်ကြည့်အစီရင်ခံစာထဲမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာရန်ကုန်လိုမြို့ကြီးမှာတော့အလှည့်ကျမီးပေးစနစ်နဲ့လျှက်စစ်မီးပေးနေပါတယ်။
မဟာမိတ်နိုင်ငံကဆက်ဆံရေးတိုးမြှင့်ဆောင်ရွက်ဖို့ဆိုတဲ့ရည်ချက်နဲ့ခီးစဉ်စတင်မှုတရုတ်သမ္မတရှီကျင်းပင်ဟာမကြသေးခင်နိုင်ပိုင်းတွင်းကပဲမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယောင်ကိုရောက်တော့ပါပြီ။ဒီခီးစဉ်တွင်မြောက်ကိုရီးယားနဲ့အမေရိကန်အကြားလက်ရှိပြုလုပ်နေတဲ့နျူကလ িয়ার အရေးကိစ္စကိုပါဆွေးနွေးကြမှာဖြစ်ပါတယ်။နေ့ကြမဲ့သမ္မတရှီရဲ့ဒီခီးစဉ်ဟာတရုတ်ခေါင်းဆောင်တူဦးအနေနဲ့ဆယ်လနှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုပထမဆုံးကျင်းသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်
။ဖွံ့ဖြိုးပြီးနိုင်ငံတွေကအမှိုက်တွေအာရှကိုတင်ပို့နေတာတားမြစ်ရေးအာဆီယံခေါင်းဆောင်တွေကိုတောင်းဆိုဖို့အတွက်အာရှတလွားကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေပြင်ဆင်နေကြပါတယ်။ကုန်ချမ်းအဖြစ်ပြန်သုံးနိုင်တယ်လို့ဆိုတဲ့ plastic တွေ electronic ကုန်ပစ္စည်းဟောင်းတွေအရှိတောင်အာရှကိုတင်ပို့နေကြတဲ့အတွက်ဒီဒေသဟာကမ္ဘာအမှိုက်ပုံကြီးလို့ဖြစ်နေပြီလို့လှုပ်ရှားသူတွေကပြောကြပါတယ်။ရေရှည်တည်တံ့ရေးဘလို့တိုးမြင့်ပူပေါင်းဆောင်ရွက်မလဲဆိုတာအာဆီယံခေါင်းဆောင်တွေထိုင်းနိုင်ငံဘန်ကောက်မြို့တော်မှာ၄ရက်ကြာဆွေးနွေးနေကြတာဖြစ်ပါတယ်။